စစ်ကောင်စီကနေကျင်းပမဲ့အခုနှစ်2023ခုနှစ်ရွေးကောက်ပွဲအတွက်လူဦးရေစည်းရင်းကိုတော့နိုင်ငံနဲ့အဝန်ရက်ကွက်အလိုက်မြို့နယ်တွေမှာပါလိုက်လံပြီးတော့ကောက်ယူနေပါတယ်။ဒါပေမဲ့ဆေးအနာတိမ့်ပြီးတဲ့နောက်ပိုင်းတိုက်ပွဲတွေကြောင့်အိုးရင်ဆွန့်ခွာပြီးတော့အသက်လူပြီးထွက်ပြေးတိမ်းရှောင်နေရတဲ့စစ်ပြေးစစ်ရှောင်ဒုက္ခသည်တွေကဒီစည်းရင်းထဲမှာပါဝင်နိုင်မှာမလားဒီကြောင့်ရန်ကုန်ကမေးမြန်းပြီးသတင်းပို့ထုတ်ထားတာကိုတော့မမတစေအောင်ကတင်ပြပေးပါမယ်ရှင
်စစ်အာဏာတင်ထားတဲ့မြန်မာနိုင်ငံမှာအခုနှစ်ထဲမှာရွေးကောက်ပွဲထပ်ပြီးတော့လှုပ်ဖို့အတွက်စစ်ကောင်စီဘက်ကပြင်ဆင်မှုတွေလှုပ်ဆောင်နေပါတယ်မြို့ပေါ်ရက်ွက်တွေမှာလူစည်းရင်းကောက်တာကိုဇန်နဝါရီ9ရက်တနင်္လာနေ့ကစပြီးတော့လှုပ်ဆောင်နေတာပါဒါပေမဲ့အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဖြစ်ပေါ်လာတဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်နေရက်စွန့်ပြီးတော့ရောက်တဲ့အရက်မှာခိုးလုံနေတဲ့သူတွေကြားမှာတော့အခုလိုစည်းရင်းကောက်ယူရတာမကြုံရသေးပါဘူးကယားပြည်နယ်ဒေသအခေါ်ကရင်နီပြည်နယ်မှာလည်းလက်နက်ကိုင်ပဋိပက္ခတွေကြောင့်ဒေသခံတွေမှာအခုချိန်ထိနေရက်မပြတ်နိုင်သေးပါဘူးတချို့ကလည်းနေမီးတဲ့ပါသွားလို့ပြန်စရာအိမ်လုံးဝမရှိတဲ့အခြေအနေကြုံတွေ့နေရပါတယ်အိမ်ပြတ်မှုအခွင့်မသာသေးပဲနှစ်နှစ်နီးပါးဆစ်ဆောင်နေရသူတူကတော့အခုနေထိုင်နေတဲ့ကြေးရွာမှာတော့သူတို့ကိုရွေးကောက်ပွဲအတွက်တစုံတရာပြောလာတာမျိုးမရှိသေးဘူးလို့ပြောပါတယ
်ရွေးကောက်ပွဲအတွက်တော့အဒီလိုဘာမှမကြားရသေးဘူးပဲဟောပြန်လို့ပြောချပါသေးတယ်မဲ့အန်ဒီတို့ပြန်လို့လေလျောက်သွားတော့ဒီတို့ရွာတော့လုံးဝပြန်လို့မရဘူးဖြစ်နေလို့လေအဲ့ဒါကြောင့်အန်ဒီတို့ကပြန်ရလို့ရှိရင်ဒီတို့ပြန်ပြီးမပေါ့အဲ့ဒါနဲ့ပြန်စုံစားကြည့်လိုက်တော့ဘလို့မှလည်းသူများမပေးဝင်သေးဘူးတော့ပြန်နေတဲ့လူလည်းမရှိသေးလို့လေအဲ့ဒါကြောင့်အန်ဒီတို့လည်းမหนีရဲလို့အဲ့ဒါကြောင့်ဒီကိုနေရာဟောင်းအောင်ပြန်လာနေရတယ်ဒီကောက်ပွဲချက်တော့ရွာလူကြီးရောဘာမှပြောလာသေးဘူးအန်ဒီတို့ဒီလိုပြောလိုက်တော့လေဒီချိန်ကျမှဖြီးပြီးမှာပေါ့
ရခိုင်ပြည်နယ်ကရင်နီနယ်ချင်းပြည်နယ်ရှမ်းပြည်နယ်တို့မှရှိတဲ့စစ်ရှောင်စခန်းတွေကိုဖျက်သိမ်းပြီးတော့စစ်ပြည်ဒုက္ခသည်တွေနေရပြန်မှုလဲစစ်ကောင်စီဘက်ကပြီးခဲ့တဲ့2022ခုနှစ်စက်တင်ဘာကလေးကဖိအားပေးတာတွေရှိတယ်လို့စစ်ပေးရှောင်နဲ့သူတို့ကိုကူညီနေသူတွေကပြောပါတယ်အခု2023အစပိုင်းမှာလဲစစ်ရှောင်တချို့နေရပြန်မှုကိုပုံစံမျိုးစုံနဲ့ပြောဆိုတာတွေရှိလာပါတယ်
တော့ပိုင်းတော့ဘယ်လိုဆက်လာမလဲရုပ်ပေါ်နီးလာပြီးအရှိကြတော့တချို့ကတော့ပြန်ခိုင်းတော့မလို့ကွန်မြူနီစုစုပြန်လာတော့လူကြီးယူပြီးမယ်ဘာညာတော့ပြောတော့ပြောတယ
်စစ်ပေးဒုက္ခသည်တွေကတော့သူရဲ့နေရက်မလုံခြုံသေးတယ်လို့ပြန်စရာအိမ်မရှိတော့လို့ရောက်တဲ့အရက်မှာပဲအခက်အခဲတွေရင်ဆိုင်ပြီးနေနေရတယ်လို့ပြောပါတယ်စစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲတွေမှာမပါဝင်မှုကိုလည်းနိုင်ငံရေးတက်ကြွလှုပ်ရှားသူတွေတော်လှန်ရေးအင်အားစုတွေကပြည်သူတွေကိုတိုက်တွန်းနေကြပါတယ်ရှင်